ရိုဟင်ဂျာမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုခြင်းမှာဆိုရင်ကျေကျေပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြားအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဖြေကြားချက်တွေကမယုံကြည်နိုင်စရာတူညီနေတယ်ဆို AP သတင်းကဖော်ပြလာပါအမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အထမပြုကျင့်လာလို့ပြောဆိုကြပါတယ်အမျိုးသမီးတဦးကလွဲလို့ကျန်းတဲ့အမျိုးသမီးတွေကသူတို့ကိုအထမပြုကျင့်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတာလို့ပြောပါတယ်ဒီထဲကအမျိုးသမီးတဦးကပဲသူမကိုအထမပြုကျင့်သူတွေကတော့အရက်ဝတ်တင်နေဖြစ်ပြီးဒီအမျိုးသားတွေကအနည်းကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းကြီးချင်းတွေကသိထားတယ်လို့လည်းပြောပါတယ်အထမပြုကျင့်သူတွေရဲ့ယူနီဖောင်းတွေမှာကျေဒါမှမဟုတ်လဲမြားပုံစံတစ်ခုခုပါတာလို့လည်းအမျိုးသမီးအများအပြားကပြောပါတယ်ဒီကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ကတွေဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြလာပါ2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလပိုင်းအတွင်းရခိုင်ပြည်နယ်တွင်းကကျေးရွာအများအပြားမှာအမျိုးသမီးတွေအထမပြုကျင့်ခံရမှုဖြစ်ပွားတာလို့လည်း AP ကရေးပါတယ်အထမပြုကျင့်ခံရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရလှုပ်သားတွေကိုတုံ့လှုပ်ခြောက်ခြားစရာဖြစ်ပေမဲ့လို့လဲထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှဲပါလာတဲ့အပေါ်မှာတော့တန်ပြန်ရှိထားတယ်လို့လဲ AP ကရှင်းပါတယ်။နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိမ်မိုင်းဆန်ရအကျန့်ဖက်ခံရမှုကနေကုသပေးကြရသူ113ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်78နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်။မြန်မာလူ့ကြုံရေးတပ်ဖွဲ့တွေကတော့မှတ်ချက်ပေးဖို့အချိန်ချင်းပန်းချခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်ရှင်